ဆီးရီးယားနိုင်ငံမှာ၅နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်တန့်ပြီးနိုင်ငံတွင်းကအကြမ်းဖက်အဖွဲ့တွေကိုတိုက်နေတာမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့အတွက်ရှုပ်ထွေးပြီးရည်မှန်းချက်ကြီးလာတဲ့အစီအစဉ်တစ်ရပ်ကိုအမေရိကန်နဲ့ရုရှားနိုင်ငံကစနေနေ့မနက်ကဂျနီဗာမြို့မှာခြေညာလိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကတနိုင်ငံလုံးတိုင်းတာနဲ့အပြစ်ရထားတာကိုဖွဲ့အားလုံးအနေနဲ့ပြန်လည်လှုပ်ဆောင်ကြဖို့တောင်းဆိုထားပါတယ်။မွတ်စလင်တွေရဲ့အပွဲတော်စတင်တဲ့စက်တင်ဘာ12ရက်နေ့ညနေနေဝင်ချိန်ကစတင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ဆီးရီးယားနဲ့ဒေသတွေမှာရှိတဲ့ပြည်သူတွေအတွက်ပို့ပြီးတော့အထိပယ်ပြေးသွားတဲ့အပွဲတော်ဖြစ်အောင်လုပ်ဖို့အတွက်သက်ဆိုင်ရာအဖွဲ့တွေအားလုံးပေါင်းပြီးလှုပ်တာတင့်တော်မယ်လို့ထင်ပါတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။အတိုက်ခံတွေရှိတဲ့နေရာတွေနဲ့တခြားသဘောတူထားတဲ့နေရာတွေမှာဆီးရီးယားဆိုရတပ်တွေအနေနဲ့လေကြောင်းကနေပြန်တမ်းပြီးထိုးစစ်ဆင်တာတွေမလုပ်ဖို့တားမြစ်ထားတဲ့အချက်တွေကိုအမေရိကန်နဲ့ရုရှားနိုင်ငံကသဘောတူခဲ့တာဖြစ်ပါတယ်။သမ္မတအာဆက်ဆိုရတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကရဲသားတွေဆဲမှုရွှေပြောင်းခြေချနေထိုင်မှုနဲ့တိုက်ခိုက်မှုတွေမှာအများဆုံးမကြာခဏဖြစ်တဲ့ချိုးဖောက်မှုတွေရဲ့အဓိကအကြောင်းရင်းဖြစ်တယ်ဆိုပြီးတော့ဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ။